မြေချောင်းတွေကိုအာကိုပြီးတိဆောက်ကြတယ်မြို့ရွာတွေထဲမှာအေရီမြေချောင်းပေါ်ကမြို့ရွာတွေအတွက်စကိုင်းပြည့်ရွနဲ့အတူတွဲနေတဲ့ငရင်ဟာအတော့ကိုစိုးရင်စရာကောင်းတယ်လို့ဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကပြောတယ်။ဒီ
ကလူနေဆောက်ဦးတွေရှိလာတာလူနေဆောက်ဦးတွေရှိလာတဲ့အတွက်ကြောင့်မလို့ငရင်လှုပ်ပြီးဟဲ့ဆိုလို့ရှိရင်ကျိုးဆက်တဲ့အဆောက်ဦးတွေပျက်စီးမယ်လူတွေသေမယ်ပေါ့ဆိုတော့အဆောက်အဦတွေပျက်စီးမယ်လူတွေတေမှာဖြစ်တဲ့အတွက်ကြောင့်မလို့လူတွေရဲ့ဆုံးရှုံးမှုကိုစိုးရိမ်တာအဲ့ဒီဆုံးရှုံးမှုကကျွန်တော်တို့ဒီနီးပညာတွေခင်မီတိုးတက်လာတာနဲ့အတူဆုံးရှုံးမှုတောင်မှလည်းကြီးမားလာတယ်ဘာဖြစ်လို့ဆိုတော့လူတွေဥယျာဉ်တွေထူတက်လာတာပေါ့ကမ္ဘာပေါ်မှာကြီးလိုက်လို့ရှိရင်လူတွေရှိတဲ့နေရာမှာရည်ကြီးတယ်တော့ငလင်းလှုပ်တယ်လို့ဖြစ်တယ်ပေါ့နော်ဆိုတော့အာတော့တွေ့လိမ့်မယ်အဲ့အကြောင်းရှိတယ်လူတွေရဲ့မျိုးတွေရွာတွေတီးတဲ့အချိန်မှာဘရော့ဆိုရေနာနေနေကိုတဲရတာဒီကျွန်တော်ရေအသက်ကတမနဲ့ကိုဆိုတော့အဲ့ဒီကနေတဲပြီးတော့နှစ်ပေါင်းများစွာကြာလာတဲ့မြို့ကြီးတွေဒီဘာဖြစ်လာလဲဆိုတိုးချဲ့လာတာဖြစ်ပြီးအထက်မြင့်ဆောင်မှုတွေတိုးချဲ့လာတိုးချဲ့လာတဲ့အချိန်မှာသူနဲ့တွဲပါလာတဲ့ငလင်ကိုတတိမထားမိဘူးပေါ့အဲ့လိုနေရာတွေကများသောအားဖြင့်ငလင်ကျော်တင်ရနေရာတွေဖြစ်နေတာကိုသွားတွေ့ရတယ်မြစ်တေချောင်းနေဆိုတော့ဘရော့ဆိုမြေတူအားနေတဲ့နေရာတွေစီးစင်တာတိုက်စားလွယ်တဲ့နေရာစီးစင်တိုက်စားရလွယ်တဲ့နေရာတွေဒီပြည့်ရည်ရှိတဲ့နေရာတွေဖြစ်နေတယ်။ပြည့်ရည်ရှိတဲ့နေရာဒီဘာဖြစ်လဲတိုက်ကြီးများဒီအောက်ကကြောက်ချက်တွေလှုပ်ရှားတဲ့နေရာဖြစ်နေတယ်။ကြောက်ချက်တွေလှုပ်ရှားတဲ့နေရာဒီငလျင်နဲ့ဆက်နွယ်နေရဆိုတော့သူတို့ကဒီကျွန်တော်တို့ geological hazard ဆိုတဲ့ဘူမိအန္တရာယ်တွေပေါ့နော်။ဘူမိဘေးတွေပေါ့။တိုင်းနဲ့နီးစပ်တဲ့နေရာတွေဖြစ်နေ။အဲ့တော့အဲ့လိုနေရာတွေမှာဘာဖြစ်မလဲဆိုတော့ငလျင်တို့မယ်ရေကြီးမယ်ဖြစ်တတ်တာဖြစ်တဲ့အတွက်ကြောင့်မလို့လူနေထူထပ်လာခြင်းခိမိတိုက်တာအဆောက်အဦတွေတိုးတက်များပြားလာခြင်းလမ်းမဆက်တွေတွေတိုးတက်များပြားလာခြင်းအဲ့ဒီအပြင်မကောက်ဆယ်တွေပါသူကလူလာတော့ပေါ့ဘာလို့ဆိုလူတို့ကိုပေးဖို့ရေဖို့လူလာတော့ရေလိုတဲ့ခါကျတော့အဲ့ဒီမျိုးပြတွေအနီးနားတစ်ခွမ်းမှာဆယ်တွေဆောက်အောင်ဆယ်တွေဆောက်ပြီးတော့ရေတွေပေးရဆိုတော့မျိုးတွေနီးတဲ့နေရာမှာငလင်လို့သူ့ရဲ့အကျိုးဆက်တွေကလူတွေတင်သိဆုံးတာမဟုတ်ဘူးတကယ်လို့များဆယ်တွေကပေါက်သွားမယ်ကျိုးသွားမယ်ဆိုလို့ရှိရင်အဲ့ဒီကတခါရတဲ့တခါဘေးရောတခါတက်မှာဆိုတော့ကျွန်တော်တို့ကအရန်ဝင်နေဒီဥစ္စာသတိထားတဲ့နာပေါ့
အခုမြန်မာနိုင်ငံမှာဆိုလဲဒီအေရီမြစ်ကြောကြီးဝန်းကျင်မှာပေါ့နော်စကိုင်းပြည့်ရွေးရနာမှာတဲ့တယ်ဒါဆိုတော့ဒီမြစ်ချောင်းနေနာမှာနီးတဲ့နေရာမှာမြို့တည်ထားလို့ငရင်နဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဟိုမြေကြီးရဲ့အနေထားပေါ့နော်ဟိုဘလို့ဘာကြောင့်များဒီလောက်တောင်အန်တရာယ်ကြီးတယ်ဆိုတော့ပြောပြပေး
ဟုတ်ကဲ့ပါဗျာအဲ့တော့မြစ်တေချောင်းတွေရှိတဲ့နေရာမှာရှိတဲ့ဒီမြေလွာပေါ့ကျွန်တော်တို့မြေလွာတွေကများသောအားဖြင့်တော့ကျစ်လက်သိပ်သူမှုရှိကောင်းရှိလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဖိအားတွေကြောင့်မလို့သို့တော့သူတို့ကတွဲဆက်အားမရှိတဲ့ကြောက်တော်တွေဖြစ်နေတွဲဆက်အားရှိလာလို့ရှိရင်ကြောက်အနေထားရောက်သွားပြီကြောက်တွေဆိုလို့ရှိရင်ကျွန်တော်တွဲဆက်ပစ္စည်းနဲ့သူကတွဲတာလေတွင်းထွက်တွေအကုန်လုံးတွဲဆက်ထားဆိုတော့ဒီမြေစီလွာလို့ကျွန်တော်တို့ကမြန်မာတွေကတော့သုံးတာပေါ့ဆွဲလို့သုံးနေတာရယ်ကျွန်တော်ကြိုက်တဲ့အသုံးတော့ material အနေနဲ့သုံးတာရှိရယ်ဒါတော့ဒီ engineer တွေအသုံးများတဲ့ transfer unconsolidated material လို့ခေါ်တယ်တွဲဆက်အားမရှိတဲ့ material စီအဲ့ဒီပုံမှာပဲမြို့တွေတည်ထားတာများတယ်ဒီမြစ်တွေချောင်းတွေဘေးမှာရှိတာသူကပို့ချတာတဲ့အနေကြီးပဲရှိတာဟုတ်ဒီမြစ်ချောင်းတွေအများနဲ့လဲသူကပြောင်းရွှေ့နေသူတို့ပြောင်းရွှေ့တဲ့တဲ့ချောင်းမှာဒီပို့ချတဲ့အဲ့ဒီပို့ချတာတဲ့မြေထုတွေပုံမှာကျွန်တော်တို့ကမျိုးတွေတည်ထားတဲ့အတွက်ကြောင့်မလို့အောက်ခံအဆောက်အဦတွေဆောက်ထားတဲ့ foundation တွေဒီအားမကောင်းဆိုတဲ့အပေါ်မှာရှိအဲ့လိုရှိတဲ့နေရာမှာမြင်းကလေးလှုပ်လိုက်လို့ရှိရင်မြင်းကလေးရဲ့လှိုင်း B wave နဲ့ S wave ဆိုတာနှစ်မျိုးရှိတယ်။အဲ့ဒီမှာ S wave ဆိုတာကတော့ short wave ပေါ်တာပေါ့။အဲ့ဒီလှိုင်းကတကယ်လို့ကြောက်လာဒီကခုနကလို့တွဲဆက်အားလည်းမကောင်းဘူး။အဲ့ဒီမှာလည်းသူက saturated ဖြစ်နေမယ် saturated ဖြစ်နေမှာဆိုတာအဲ့ဒီမှာရေတွေခိုအောင်နေမယ်ဆိုလို့ရှိရင် तू က liquefaction ဆိုတဲ့ဥစ္စာဖြစ်တတ်ပါတယ်ဖြစ်တတ်တယ်ဆိုတာနဲ့ तू ကသူ့ရဲ့ဒီအောက်မှာရှိတဲ့ဒီငကူကရှိတဲ့အားဒီ foundation ဆွမ်းအားဒီပျက်စီးယိုယွင်းသွားတယ်ပျက်စီးယိုယွင်းသွားတဲ့အခါမှာအားမရှိသလောက်ဖြစ်သွားတဲ့အချိန်မှာအပေါ်ကအဆောက်အဦကို तू ကခံပေးရနိုင်စားမရှိတော့အဆောက်အဦကပြိုကျမှာ
အဲ့ဒါလေးကိုနည်းနည်းမျက်စီတဲ့ပုံနည်းနည်းရှင်းပြပေးပ
ါဒီမြေစီလွာထဲမှာဆိုလို့ရှိရင်မြေအောင်ရေဆိုတာရှိတတ်ပါတယ်တကယ်လို့မြေအောင်ရေမရှိဘူးဆိုလို့ရှိရင်တော့ခုနကပြောတဲ့ liquefaction ဖြစ်ဖို့အလားအလာမရှိပါဘူးမြေကြီးက sinking ဖြစ်နေတယ်နော် sink ဖြစ်နေရတဲ့အကြောင်းရင်းဒီဘ ဘန်ကောက်မြို့မှာသူက ground water ကိုသူကအရန်သုံးတယ်။မြောက်ရည်အရန်သုံးတယ်။သုံးတဲ့အခါကျတော့မြောက်ရည်ရဲ့ water table ကျသွားတယ်။ကျသွားတဲ့အခါကျတော့ water table ကျသွားတဲ့အခါကျတော့အပေါ်မှာရှိတဲ့ဒီခုန unconsolidated material စီဒီ compaction ဖြစ်တယ်။ compaction ဆိုတာရေနေရာမှာသူကကျသွားတာပေါ့။ရေရှိတော့ရေကသူက pressure နဲ့သူကခံထားတာ။ပုံမှန်တော့ S wave လှုပ်လိုက်တော့ဒီရေတွေကလှုပ်ကုန်ပြီးတော့ pore water pressure ခုနကဥစားရဲ့ခုနကဘယ်လိုခေါ်မလဲဒီကျွန်တော်တို့ညီမကြီးပြက်သွားတာတကယ်တမ်းကြတော့သူတို့ကရှိရတဲ့ညီမကြီးဒီဖောင်ဒေးရှင်းညီမကြီးပြက်သွားတာပြက်သွားပြီးတော့ခံနားနိုင်တဲ့အင်အားမရှိတော့အဲ့ဒီသဘောဖြစ်တာဆိုတော့မြေအောက်ရေရှိနေလို့ရှိရင်ဒီမြေအောက်ရေကဒီခုနကျွန်တော်တို့ပြောတဲ့ဒီ unconsolidated material တို့တွဲဆမှုမရှိတဲ့အမှုန်ကြီးစားကြောက်မှုန်ကြီးကြားထဲမှာသူကရေရရှိနေအဲ့ဒီရေကလည်းသူကတံပြန်ဖိအားကိုပေးနိုင်တဲ့ဖိအားရှိတယ်အဲ့ဒါကိုကျွန်တော်တို့ pore water pressure လို့ခေါ်တယ်အဲ့ဒီရေတုရတွန်းကန်အားပေးရတဲ့အတွက်ကြောင့်မလို့သူ့ဘောဆောက်တဲ့အဆောက်အဦခံနိုင်နေရှိငလျင်လှုပ်လိုက်တဲ့အခါကျတော့အဲ့ဒီခုနပြောတဲ့ကျွန်တော်တို့ကြောက်မုံကြားတွေတဲမုံကြားတွေမှာရှိတဲ့ရေတွေဒီသူကလှုပ်ခတ်သွားတာလှုပ်ခတ်သွားတော့ငကူရှိတဲ့အနေထားကနေဒီရေတွေကရွေ့ရှားသွားတာပြေလျှော်သွားတဲ့ရေတွေကတနည်းအားမှာသွားဆုမိလိုက်တဲ့အခါကျတော့ကျွန်တော်တို့နုံးမြေလိုဖြစ်သွားတယ်တနည်းအားမှာရေတွေကများတာငကူကရေတွေကညင်ညင်မြတ်မြတ်သူကတနေရာထဲမှာရှိနေရနေပြီးတော့ငလင်းရဲ့လှိုင်းကြောင်လို့ဒီရေတွေကတနေရာကိုရွေ့လျှော်စီးသွားတဲ့အချိန်မှာရေတုများသွားတဲ့နေရာမှာဒါပြစ်လဲဆိုတော့ရွှွနုံလို့ဖြစ်သွားပြီးတော့အပြော့သွားပြီးတော့အဲ့ဒီပြော့တဲ့နေရာဟိုနေရွှွနုံနေရာသူကခုနပြောတဲ့ဒီအဆောက်အဦတွေထန်းထားနိုင်တဲ့အင်အားမရှိတော့ဘဲနဲ့ပျက်စီးသွားခြင်းဖြစ်ပါတယ
်ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်